ိုင်းနိုင်ငံမဲဆိုင်မြို့လှိုင်ကူတွင်ပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့နီးပြတ်တူကိုကယ်ဆယ်နိုင်မှုအတွက်ထိုင်းရီတက်အဖွဲ့နဲ့နိုင်ငံတကာကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းလှုပ်ဆောင်နေကြပြီးဒီကနေ့မှကယ်ထုတ်ခဲ့ရမှာကလေး4ဦးကယ်ထုတ်နိုင်ပြီလို့ထိုင်းရီတက်ကအတည်ပြုပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဇွန်လ23ရက်နေ့ကလေးကကျောင်းလိုင်ကူရဲကိုဝင်သွားပြီးတဲ့နောက်ပိတ်မိနေတဲ့တောဝက်ဘောလုံးအသင်းဝင်23ဦးကိုဇူလိုင်လ10ရက်နေ့မှာအပြင်ကိုကယ်ထုတ်နိုင်ဖို့အတွက်ထိုင်းရီတက်နဲ့နိုင်ငံတကာကယ်ဆယ်ရေးတွေကစတင်လှုပ်ဆောင်ခဲ့တာပါ။ညနေပိုင်းထိုင်းစံတော်ချိန်၈နာရီခွဲအချိန်လောက်ထိတော့အပြင်ကိုကလေးလေးယောက်ကယ်ဆယ်နိုင်ခဲ့ပြီဖြစ်ကြောင်းထိုင်းရီတက်ကထုတ်ပြန်ခဲ့ပါတယ်။ဒီအချိန်နေနဲ့ပတ်သက်လို့ထိုင်းမျိုးသမီးတို့ကတော့အခုလိုရှင်းပြပါတယ်
။ပထမကလေးကတော့ဟယ်လီကော်ပတာနဲ့ဖက်သွားတာပထမဆုံးစီမံမရောက်ပါတော့။နောက်ပြီးနောက်ထပ်စီမံပါတော့ဟယ်လီကော်ပတာနောက်စီမံတရောက်ပဲပေါ့နော်။နှစ်ပတ်စုံပေါ့နော်ကလေးนบัตโตมีอ่ะจะยากกว่าเสร็จตัวนะเนาะนอกที่ตรงนบัตเลยคนหน้าเลยคนหน้าเลยจะต่อไปเนาะเลยตัวบรรลุได้สรอกะให้ตัวยากอ่ะบ่เนาะปฏิได้สรอกูอ่ะเนี่ยไปให้ขึ้นมาบ่เนาะเฮลิคอปเตอร์ตัวบรรลุได้สรอนี่มูลนี่ตัวอะไรนอกที่ตัวแลบรรลุเลยไอ้ชิ้นนี้ติดมากองบ่เนาะตรุเลจิจิเนาะการเนี่ยเวตัวไล่แล้วเนาะไอ้ดีการเนี่ยไอ้ดีการปูก็ดีไอ้ดีเซโยก็ดีบ่เนาะดีโลคิดคนแต่เราชื่อบ่เนาะแล้วดีการเนี่ยที่เราคิดเรียนมาบ่เนาะอันแน่ตรงตะไหนจ่อมาบ่เนาะตะไหนจ่อตัวมั้ยไอ้นบ้านนี้ก็รู้ว่าสรุปขมานทาราเซนัยเซนัยควยเราบ่เนาะเซนัยเซนัยควยเราเซยุจีมายา
ဒီကလေးတွေဟာဂူအတွင်းမှာပိတ်မိနေတာနှစ်ပတ်ကျော်ကြာလာပြီးတဲ့နောက်မှာတော့ဂူထဲမှာအောက်ဆီဂျင်ရရှိမှုတွေနည်းလာတဲ့အတွက်သူတို့ရဲ့ကျန်းမာရေးတွေလည်းတဖြည်းဖြည်းထိခိုက်မှုတွေရှိလာတာပါဒီအတွက်ကယ်ဆယ်ရေးအဖွဲ့တွေရဲ့နောက်ဆုံးနည်းလမ်းအရတဦးချင်းစီကိုရင်ငုတ်သမားတွေကတွဲခေါ်ပြီးကယ်ဆယ်ဖို့အတွက်လှုပ်ဆောင်မှဖြစ်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဒီကနေ့မှကြေညာခဲ့ပါတယ်မဲဆိုင်မြို့တောက်လန်ဂူအတွင်းမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်ရင်းနဲ့ဇူလိုင်လ6ရက်နေ့ကတော့ရေတပ်တပ်ကြီးတဦးဟာရင်ငုတ်ရင်းနဲ့အသက်ရှူရက်ပြီးတေဆုံးသွားခဲ့ပါတယ်ကဲထုတ်လာခဲ့တဲ့ကလေးတဦးချင်းစီကိုတော့ဂူရှိကအရေးပေါ်သိအောင်မှခိတ္တထားပြီးကျမ်းမာရေးဆောက်ရှောက်မှုတွေကိုချက်ချင်းပေးခဲ့တယ်လို့အဲ့ဒီကနေတဆင့်ရဟတ်ရင်နေနဲ့ချင်းလိုက်စေယုံကြီးမှာအရေးပေါ်ကုသမှုတွေဆက်လုပ်ပေးနေတာပါခိုင်ရက်ကတော့အခုချိန်ထိအပြင်ကိုရောက်တာ၄ဦးရှိပြီဆိုပြီးအတည်ပြုခဲ့ပါတယ်နောက်ဆုံးသတင်းတွေအရကယ်ဆယ်ရေးလောက်ရမှာအသုံးပြုတဲ့အောက်ဆီဂျင်ဘူးတွေလိုအပ်နေတာကြောင့်ဒီညမှာတော့၄ယောက်ထိပဲကယ်ဆယ်နိုင်အောင်မှဖြစ်တယ်ဆိုပြီးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့ထိုင်းဘရင်ကပြောရေးဆိုခွင့်ပေးထားတဲ့ချင်းရိုင်ခရိုင်အုပ်ချုပ်ရေးမှူးဟောင်းကအတည်ပြုပြောကြားလိုက်ပါတယ်ရှင်